မြန်မာနိုင်ငံနောက်ဖက်ချမ်းမှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာအစိုးရတပ်တို့ကြားလေးလကြာတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်2000နီးပါးရှိလာပြီလို့ရခိုင်ဒေသလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ပုံနှကျုံမြို့နယ်ကြောက်တော်မြို့နယ်အဆက်ဒေသတွေမှာမြန်မာအစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အခုမတ်လ23နဲ့24ရက်အတွင်းမှာကိုပဲဒေသခံရွာသား2000ကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကလည်းပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်သတင်းပေးပို့ထားပါတယ်ရှင်။
ကြောက်တော်မျိုးနဲ့ချောင်းလူကျေးရွာဖက်ဖက်မှာလေရင်နဲ့ပြစ်ကတ်မှုကြောင့်ချောင်းလူရွာသား1600ခန့်ဘေးလွတ်ရာကိုတင်းရှောင်လေရတယ်လို့ရွာသားသူဖြစ်တဲ့မင်းအောင်ခိုင်ကအခုလိုပြောပါတယ်။
ကျွန်တော်ရွာအကုန်လုံးဆောင်ရကြီးကလက်နက်ကြီးတညာလုံးထူတာဆိုလို့ရှိရင်နောက်ပြီးတော့မင်းညာဆိုလို့ရှိရင်တိုက်ရင်ထဲမှာလာပြီးတော့ဘုံတွေးတဲ့အတန်ကအဲ့လိုလည်းမရဘူးဗျ။ငလီတွေပါလေလုံနေတာအင်းတွေပါလေလုံနေတာတင်းဆောင်တာကနီးစပ်ရပါဗျာ။တချို့တချို့ကတောက်တူသွားရတယ်တချို့ကရိုးတိုးကတ်တချို့ကဟိုမှာပြင်လျားရှိလို့ဦးကြီးကတော့ကျွန်တော်ရွာကလူကြီးမထောင်ကျော်ရှိရဗျ။ထောင်နဲ့600လောက်တော့အဝေးရောက်နေရတယ်။နေရာဟန့်ကျန်ပြင်းနေရတာဆိုတော့
အသက်ကြီးတဲ့လူတချို့ကအိမ်ရှောက်ရှိကြံနေခဲ့တယ်လို့သူကဆိုပါတယ်။မနေ့ကလည်းဘုတ်တော်ကျေးရွာနီးမှာသမတော်ကနေဘုံကျဲတိုက်ခိုက်မှုကြောင့်ရွာသား300ခန့်ရိုးတိုးကျေးရွာနဲ့နီးစပ်ရာဆွေမျိုးသားချင်းအိမ်တွေမှာတင်းဆောင်နေကြရပါတယ်။အလားတူရတိတာမြို့နယ်စားပက်ကတောင်နှမ်းဘက်မှာလေရင်နဲ့ပြစ်ခတ်ကန့်ကန့်မှုကြောင့်တောတောင်သင်းကကြေးရွာသားတွေတင်းချောင်နေရတယ်လို့ကြောက်တန်းကြေးရွာရမီရဖတ်တူကပြောပါတယ
်။ကြောက်တော်ပုံသားကျန်းရတိတာအဲ့ဒီတဝိုက်ကိုအဲ့တောင်ကျော်ဒီရောရောဒီရောလေရင်ဘောကပြစ်တဲ့ဟုံးတွေအဲ့ဒီအော်ရမာတို့စင်ဒီတို့တက်ကျန်းတော်တို့ရောတန်ကောအဲ့ဒီရောဝိုင်းတွေပေါ့ရောရောတွေခမီးရောတွေခိုင်ရောတွေဒီကလုံးအဲ့ရောတွေရောသားတွေအဲ့ဒီရောမာတို့မင်းမင်းရဲ့တို့ကအဲ့ရောတွေကတော့ဒီမရှိတော့ဘူး
ဒီအပိုင်းတွင်တမတော်ကနေဘုံကျဲတိုက်ခိုက်မှုကြောင့်အ ਨੇ ဆုံးရွာသားဥယျာဉ်900ခန့်ထိပ်ပြီးတိမ်းရှောင်နေရတယ်လို့သူကဆိုပါတယ်။ဒီကနေ့မှလည်းမြောက်ဦးမြို့နယ်ဝေသာလီကျေးရွာကျမ်းမှာမြန်မာတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တန်ရှင်ပြည်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းဦးခင်မောင်စန်းကပြောပါတယ်။
အခုဒီချိန်ကပေါမအင်းခေါ်တယ်အဲ့ဒီလက်ကနဲ့ဆရာကြီးချားဝေသာလီလက်ကဆရာကြီးအဲ့ဒီကျမှာအပေါမအင်းဆိုတာရှိတယ်အဲ့မှာဖြစ်တာကိုတိုက်ပွဲကနိုင်ဝဲလို့တော့ကြာပြီ
တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့မသိရှိသေးဘူးလို့သူကဆိုပါတယ်ဒီပိုင်းတွင်မှာတမတော်နဲ့အေအေတို့ကြားတိုက်ပွဲဖြစ်ွားတာအပြင်းထန်ဆုံးလို့လဲရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ရခိုင်ပြည်ဒီစစ်မြေနာမှာတိုက်ပွဲကြတော့ဒီမင်းကဖြစ်တဲ့ဒီမတ်ချာဖြစ်တဲ့နေလို့နော်အပြင်းထန်ဆုံးပြောရရင်ကိုမာကျော်မြို့နယ်ဒေါ်ဒေးရွာရဲ့မတ်ပတ်ပေါင်းတန်းတို့ရဲ့ဒီရဲ့နေကြီးရဲ့နေပြည်မြေကမနေ့စနေရီကနေဒီနေ့မနေ့စနေရီလောက်ဒီအလဲဒီဖြစ်တဲ့အချိန်တော့ငါ2000လို့ရှိတယ်ဟယ်လီကော်ပတာနဲ့လည်းဒီမနေ့ရက်နေ့လေးနာရီကစပြီးတော့ဒီမတ်ကုန်းနာရောက်ပြီနော်အနိုင်ရပဲဖြစ်နေတာရှိတယ်ဒီကနေ့ရဒီကနေ့ဒီနောက်ဆုံးတော့ရေလွင်နဲ့ရေဒီဒီအလုံးတက်ပြီးတာတမန်တော်တဲ့ကိုရတာလေလေးကျန်တာနေတာဒီခမဲဆက်တဲ့ရေနော်နောက်ဆောက်ဖြစ်လာတာတက်ပြရ
ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်ပွားနေစွဲချင်းတွေကိုသိရှိဖို့တမတော်တရင်မှပြန်ကြံရေးဖို့အတွင်းမှုကိုဖုံးနဲ့အကျဉ်းချုပ်ဆက်တွေ့ချက်ပြီးမဲ့လဲဆက်တယ်လို့မရရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်းမှာမြမတပ်ပေါ်နဲ့ရခိုင်လက်နက်ခံအေအေတို့ကြားတိုက်ပွဲတွင်စစ်ရှာဥယျာဉ်1000ဝန်းကျင်ခန့်ရှိနေပြီလို့ဘုံလူကျုံမြို့နယ်မဲဆန္ဒနယ်ကအနုရလှုပ်တော်ကိုဆက်လက်ဥခင်မောင်လက်ကဆိုပါတယ
်ဘုံလူကျုံခြေပြည်တော်ဘူးတီတော်လေးလာတိုက်ပွဲတွင်မှာဆိုအခု1000လောက်ရှိတယ်အရင်ကတော့တခန်းနဲ့ပေါက်တော့တပေါက်တစ်ကျော်လောက်ရှိတယ်ဒါနဲ့အခုဒီနေ့တွေမှာရွာတွေမှာဝင်ပြီးတော့စေမျိုးတွေမှာဝင်ပုံတာတွေစတိတွေကလည်းဆိုရင်1000အပေါ်မှာရှိတယ
်2018နိုဝင်ဘာလကစပြီးတော့2019မတ်လကရခိုင်ပြည်နယ်တွင်းမှာမြန်မာကမ္ဘောဒီးယားနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးရှင်ညှဉ်းပန်းလာသလိုတိုက်ပွဲကြိုးဆက်ကြောင်းကြောက်တော်ဗုဒ္ဓတောင်ရတိတောင်မြောက်ဦးပုံလကျွန်းအဆရှိတဲ့မြို့နယ်ကကျေးရွာက2000လီပါစစ်ပေးတင်းချောင်လေးရပါတယ်လက်ရှိရခိုင်ပြည်နယ်တွင်းလုံခြုံရေးအခြေအနေကစစ်ဆေးမှုတွေတင်းကျပ်လာနေတာကြောင့်စစ်ဆောင်တွေကိုအကူအညီပေးရမှာလဲအခက်တွေ့နေတယ်လို့ကုညီပေးရဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ